မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေရှိပေမဲ့လူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတုံးပဲလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Mr. Quintana ကပြောကြားလိုက်ပါတယ်။ကချင်ပြည်နယ်မှာလူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့ပြောပါတယ
်။ Serious human rights violations are continuing there based upon my
မြန်မာခရီးစဉ်ကိုအခြေခံပြောရရင်အဲ့ဒီမှာလူခွင့်ရေးကြီးကျယ်ဆက်လက်ချုပ်ပေါင်းနေပါတယ်။နေရရွှေပြောင်းရသူတွေစခန်းကလူတွေနဲ့မြစ်ချနာထောင်ကရှိနေတဲ့ဖမ်းဆီးခံရသူတွေနဲ့ကျွန်တော်တွေ့ဆုံမေးမြန်းခဲ့ပါတယ်။ကချင်အမျိုးသားတွေကို KIA ကချင်လူမျိုးရေးတပ်ကဆိုပြီးစစ်တပ်ကဥပဒေမဲ့ဖမ်းဆီးပြီးစစ်ဆေးမေးမြန်းချိန်မှာနှိမ့်ဆက်တာတွေရှိနေတုံးပါပဲလို့ပြောသွားတာပါ
။ In Kachin State I am encouraged by the developments in the ceasefire dialogue.
ကချင်ပြည်နယ်မှာအပြစ်ရရေးဆွေးနွေးပွဲဖြစ်မြောက်တဲ့အတွက်အတည်ရပါတယ်။လာမယ့်သတင်းမှတွေမှာဆက်လက်တိုးတက်လာမယ်လို့မျှော်လင့်ရပါတယ်။ပြီးခဲ့တဲ့လတွေမှာရသားတွေထပ်သေးဒဏ်ရာရပျက်စီးရတဲ့စီရေးဆန်ရထူးစစ်တွေအရှိန်ပြည့်လာတာကိုအထူးဆိုရင်ရပါတယ်။စစ်တပ်အင်အားကြီးကြီးမားမားဆက်ရှိတာဟာအဲ့ဒီမှာလူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ရှိမဲ့သဘောပါလို့ပြောတာပါ။တရုတ်နိုင်ငံမှာငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပရာကိုလည်း Mr. Quintana ကကြိုးဆိုပါတယ်။
In the meantime, I urge both the military and non-state armed groups
တချိန်ထဲမှာစစ်တပ်ကရောအစိုးရမှုတဲ့လက်နက်ကိုင်အဖွဲ့တွေကပါနိုင်ငံတကာလူအခွင့်အရေးနဲ့လူသားချင်းစာနာမှုဆန်ရာဥပဒေကိုလိုက်နာကျင့်သုံးမှုတစ်ဖက်စလုံးကိုတိုက်တွန်းပါတယ်။ကချင်ပြည်နယ်ပဋိပက္ခနှစ်ကာလတွေမှာတစ်ဖက်စလုံးဟာလူကိုထိခိုက်စေတဲ့မြင်းမြုပ်မိုင်းတွေနေရာအနှံ့သုံးတဲ့အတွက်အရသားတွေသေခြင်းဒဏ်ရာရယုံမကစိတ်ပိုင်းဆိုင်ရာအနာတရအကြီးအကျယ်ဖြစ်စေပါတယ်လို့ပြောသွားတာပါ Mr. Quintana ဟာကချင်ပြည်နယ်ကနေရရွှေပြောင်းရသူတွေကိုနေရာချထားပေးတဲ့စခန်းသုံးခုကိုရောက်ရှိခဲ့ပါတယ်ဒီစခန်းတွေဟာယာယီသဘောသာဖြစ်ရပြီမဲ့
But they are becoming increasing
ပရိပက္ခမဖြစ်ရှင်းနိုင်သမျှလူတွေပုံများလာနေပါတယ်မြန်မာအစိုးရရောအစိုးရမဟုတ်တဲ့အုပ်စုပါလက်နက်တွေပြစ်ပယ်လိုက်ပြီးထာဝရငြိမ်းချမ်းရေးတည်ဆောက်နိုင်စွမ်းရှိတဲ့ဘုံသဘောတူညီချက်ရရှိရေးအတွက်အထူးတလဲတာဝန်ယူမယ်လို့ယုံကြည်ပါကြောင်းပြောကြတာပါ Mr. Quintana ဟာရခိုင်ပြည်နယ်ကိုလည်းရောက်ရှိခဲ့ပြီးစစ်တွေမြေပုံနဲ့ပေါက်တောမြို့တွေမှာရှိတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ
် Both Muslim and Buddhist Rakhine communities
အစိုးရကနောက်ဆုံးမှထိန်းချုပ်နိုင်ခဲ့တဲ့အကြမ်းဖက်မှုနောက်ဆက်တွဲအကျိုးဆက်ကိုမွတ်စလင်တွေရောဗုဒ္ဓဘာသာရခိုင်တွေပါဆက်လက်ခံစားနေရပါတယ်။အစိုးရကထိန်းချုပ်နိုင်တယ်ဆိုပေမဲ့ဘယ်အတိုင်းတာတိအလွန်ကျွံအင်အားသုံးသလဲဆိုတာကတော့မေကွန်းထုတ်เสียဖြစ်နေတော့မှာပဲလို့ပြောတာပါ။လူသသိန်းသသောင်းလောက်ခေါလုံနေရတဲ့ဒုက္ခသည်စခန်းတွေနဲ့ပတ်သက်လို့လည်း
My major concern lies with the lack of
Muslim ဒုက္ခသည်စခန်းတွေမှာကျန်းမာရေးစောင့်ရှောက်မှုမရတာနဲ့ပတ်သက်ပြီးအထူးစိုးရိမ်မကင်းဖြစ်ရပါတယ်လို့ပြောတာပ
ါ The government also needs to address the issue of freedom of movement
ဒုက္ခသည်စခန်းတွေမှာလူတွေလွတ်လပ်လပ်လပ်သွားနိုင်ဖို့အစိုးရကဆောင်ရွက်ပေးဖို့လိုပါတယ်မြေပုံမြို့နယ်ကဒုက္ခသည်စခန်းတစ်ခုဟာစခန်းတစ်ခုဆိုတာထက်အချင်းထောင်တစ်ခုနဲ့ပိုလို့တူနေပါတယ်ကုန်သွယ်ဖို့ငါးဖားမှုစတဲ့စီးပွားရေးလုပ်ငန်းတွေမှာလူတွေပို့ပြီးလွတ်လွတ်လပ်လပ်လုပ်ကင်ခွင့်ရဖို့လိုပါတယ်။ပညာသင်ကြားဖို့နဲ့ကျန်းမာရေးပြုစုစောင့်ရှောက်ခွင့်ရဖို့လိုပါတယ်။ဒါဟာအတိုင်းဝိုင်းတွေကြားအပြန်လှန်ဆက်ဆံရာကတဆင့်ယုံကြည်မှုပြန်လည်တည်ဆောက်တဲ့ဖြစ်စဉ်ရဲ့အစပဲဖြစ်ပါတယ်။ကို့အဖြစ်ကြောင့်မဟုတ်ပဲဒီစခန်းတွေမှာပိတ်မိနေသူတွေရဲ့ဂုဏ်သိက္ခာကိုပြန်တည်ဆောက်တဲ့ဖြစ်စဉ်ရဲ့အစပါပဲလို့ပြောသွားတာပါ။Mr. Quintana ဟာမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားအတော်များများကိုပြန်လွှတ်ပေးပေမဲ့အချင်းနောင်နေရဲမှာနိုင်ငံရေးအကျဉ်းသားတွေရှိနေသေးတဲ့အကြောင်းလဲပြောကြားသွားပါရှင်